to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အစံရဲ့2022ခုနှစ်စက်တင်ဘာလ16ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင် VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းဒိုမီတာ24 40 50မြစ်တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လူပါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကိုမသိမ်းဖို့တာလီဘန်တွေနဲ့သဘောတူညီမှုရခဲ့ပေမဲ့သမရကန်နီနိုင်ငံကနေထွက်ပြေးသွားတာကြောင့်အစီအစဉ်ပြည့်ရတဲ့အကြောင်းအမေရိကန်ငြိမ်းချမ်းရေးထုကူဆဲကပြောလိုက်တဲ့သတင်းဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေကာဝေးစွန့်ရင်မြင့်တင်ကြဖို့ဥရောပကောင်ရှင်ဥက္ကဋ္ဌကတက်တွန်းလိုက်တဲ့သတင်းဆက်ရထိထိရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကိုစော်မိုးကျွန်နဲ့အတူပြောပြပေးလို့မှာပ
ါကောင်းပါပြီကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ကိစ္စအမေရိကန်နဲ့တရုတ်တို့နိုင်ငံသဘောတူထားကြရဲဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာမြန်မာအပေါ်တရုတ်မူဝါဒအပြောင်းလဲဘယ်လိုရှိပါသလဲ
အဲလက်ရှိအနေထားမှာတော့အပြောင်းလဲရှိဖြစ်တယ်လို့ပြောရပါမယ်ဘာဖြစ်လို့လဲဆိုတော့ပြည်တွင်းအခြေအနေနဲ့ဆိုင်မဲ့ထင်ပါတယ်မြန်မာနိုင်ငံ
သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါထိုင်းတောင်ပိုင်းမှာမြန်မာဈေးတယ်နဲ့ဒီထိုင်းဈေးတယ်800လောက်ကိုဗစ်ကူးစက်ခံရတဲ့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်မှုရှိပါတယ်ဥကြဇနာရဲ့မြမရေးတုံသက်ချက်အာကစားကဏလူထုနဲ့ကျမရေးစရဲ့အပတ်စဉ်ကဏတွေကိုလည်းနောက်ပိုင်းမှာတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစော်မိုးကျော်တို့ကတင်ဆက်မှာပါရှင
်အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံရေးအတွင်းကူးပြောင်းရေးအတွက်ညှိနှိုင်းနေချိန်မှာကာဘူးမြို့တော်ကိုမသိမ်းဖို့တာလီဘန်တွေနဲ့အောက်ဂုတ်လလယ်ပိုင်းမှာသဘောတူညီချက်ရခဲ့ပေမဲ့သမရအရှွတ်ကန်နီနိုင်ငံကနေထွက်ပြေးသွားတဲ့အတွက်အစီအစဉ်ပြတ်ခဲ့ရတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ငြိမ်းချမ်းရေးထုကူဆဲကပြောဆိုလိုက်ပါတယ်။ဩဂုတ်လ15ရက်နေ့ကတာလီဘန်တွေကဘူးမြူရောကိုမသိမ်းခင်နိုင်ပိုင်းလူမှာပဲနှစ်ပတ်ကြာဆိုင်းငံ့ကာလအတွက်ညှိနှိုင်းသဘောတူညီချက်ရခဲ့တဲ့အကြောင်းအာဖဂန်နယ်ပေါ်အမေရိကန်ထုကူဆဲဇမေးခါလီဇက်က Financial Times သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါ။သမ္မတကန်နီတင်းရှောင်သွားတာကြောင့်မြို့ပေါ်မှာလုံခြုံရေးအားနည်းခဲ့ရပြီးတာလီဘန်တွေသိမ်းပိုက်တဲ့အထိဖြစ်ခဲ့ရတယ်လို့လည်းပြောပါရယ်။သဘောတူညီချက်အရတာလီဘန်တွေကဘူးမြို့တော်နာတီရောက်နေပြီမဲ့လေကတ္တနိုင်ငံဒိုဟာမြို့မှာအနာဂတ်အစိုးရအတွက်သဘောတူညီချက်ရရှိတဲ့အချိန်ထိသမရကာနီအုပ်ချုပ်ခွင့်ရနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။နားလည်မှုရခဲ့တဲ့အသေးစိတ်အချက်လက်တွေနဲ့ပတ်သက်လို့တာလီဘန်တာဝန်ရှိသူတယောက်ကလည်းဗိုလ်ရုံးနေမှာပဲအတည်ပြုပါရယ်။ကဘူးမြို့ကိုတာလီဘန်တပ်တွေဝင်ရောက်မှာမဟုတ်ပဲငင်းငင်းစွာအာဏာလွှဲပြောင်းရေးအတွက်ဆွေးနွေးဖို့လက်ခံခဲ့ကြောင်းတာလီဘန်ပြောခွင့်ရဆူဟင်းရှာဟင်းကတာလီဘန်ဖွဲ့ရဲ့နိုင်ငံရေးရုံးရှိရာဒိုဟာမြို့ကနေ VOA ကိုပြောခဲ့တာပါ။အမေရိကန်ထုတ်ကူစဲကာလီဇက်ကတော့အာဖဂန်သမ္မတ UAE ကိုတင်းချောင်သွားလိမ့်မယ်လို့မထင်ခဲမိတဲ့အကြောင်းလေးပြောဆိုထားပါတယ်
။နောက်ကိုရီးယားကတာရုပ်ပစ်မစ်ဆိုင်းဒုံးကျည်နှစ်စင်းကိုဗိုလ်ထူးနေကစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ဒီစမ်းသပ်ပစ်ခတ်မှုဟာတပတ်အတွင်းဒုတိယအကြိမ်ဖြစ်ပါတယ်။ဒီပစ်လွတ်လိုက်တဲ့မစ်ဆိုင်းဒုံးကျည်ဟာမိုင်900နီးပါးလောက်အဝေးကိုရောက်ခဲ့တယ်လို့မစ်ဆိုင်းပစ်ခတ်မှုကိုစောင့်ကြည့်ခဲ့တဲ့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ဟာဂျပန်ရေပိုင်နယ်အတွင်းကိုကျရောက်ခဲ့ခြင်းမရှိဘူးလို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကတော့ပြောဆိုပါတယ်။ဒီပစ်ကတ်လိုက်တဲ့မစ်ဆိုင်ဒုံးကျည်ဟာဘယ်လိုအမျိုးအစားလဲဆိုတာကိုတော့သေသေချာချာမသိရသေးပါဘူး။2019ခုနှစ်ကတည်းကစတင်ပြီးမြောက်ကိုရီးယားကမစ်ဆိုင်ဒုံးများလက်နက်တွေကိုစမ်းသပ်ပစ်ခတ်ခဲ့ပါတယ်။အမေရိကန်အင်ဒိုပစိဖိတ်ဒေသစစ်ဌာနချုပ်ကတော့ဒီပစ်ခတ်စမ်းသပ်မှုတွေဟာမြောက်ကိုရီးယားလက်နက်အစီအစဉ်တွေကြောင့်ဒေတာရင်းမတည်ငြိမ်မှုတွေကိုပေါ်လွင်စေခဲ့တယ်လို့ထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားစမ်းသပ်ပစ်ခတ်ခဲ့တဲ့ဗုဒ္ဓဟူးနေ့မှာပဲတောင်ကိုရီးယားစစ်တပ်ကလည်းပထမဆုံးရေငုပ်သင်္ဘောကနေပစ်လွတ်တဲ့ရေအောက်မစ်ဆိုင်းဒုံးပျံကိုစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကတာဝဲပစ်မစ်ဆိုင်းအသစ်နှလုံးကိုစမ်းသပ်ပစ်ခတ်ခဲ့ကြောင်းမြောက်ကိုရီးယားကကြေညာခဲ့ပါတယ်
။မချန်ခင်ဖြတ်ချီရောမဲ့စာအုပ်အသစ်မှာဖော်ပြချက်တွေကြောင့်အမေရိကန်ပူတွဲစေုပ်စည်းချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မိုင်လီကိုရာထူးကနှုတ်ထွက်ဖို့တောင်းဆိုနေရတယ်ကိုသမရအင်ပြူတော်ကဗိုလ်ထူးနေမှာကောက်ွယ်ပြောဆိုလိုက်ပါတယ်။ Washington Post သတင်းစာဆရာတွေဖြစ်ကြတဲ့ Bob Walton နဲ့ Robert Costa တို့ပူတွဲရေးသားပြီး NDA လို့အဓိပ္ပာယ်ရတဲ့ Paris ဆိုတဲ့ခေါင်းစဉ်နဲ့စာအုပ်တင်မှာတော့သမရဟုတ်တော်နဲ့ Trump တာဝန်တက်တဲ့ကုံဆုံးကန်ဒီမှာတိုက်ခိုက်ဖို့အမိန့်တစုံတရားပေးလာခဲ့မယ်ဆိုရင်သူခွင့်ပြုချက်ယူဖို့စစ်သက်ဆိုင်ရာအကြီးအကဲအရာရှိတွေကိုဗိုလ်ချုပ်ကြီးမိုင်လီကပြောဆိုထားကြောင်းဖော်ပြထားတာပါ။အမေရိကန်ကလက်တလောတိုက်ခိုက်မှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကိုနှစ်ချိန်ဆက်သွယ်ပြောခဲ့ဘူးတယ်လို့လည်းဆိုပါတယ်။အမေရိကန်ရဲ့ဥပဒေအရသမ္မတကာကွယ်ရေးဦးစီးချုပ်ဖြစ်တာဝန်ယူပြီးစစ်တပ်ကိုရက်ဖက်ကအုပ်ချုပ်တဲ့အစဉ်လာရှိပါတယ်။သမ္မတရွေးကောက်ပွဲမှာရ ရှောင်းနှင်းခဲ့ပြီးနောက်ပိုင်းထရမ့်မှာစစ်ပွဲဆင်ရဲပြဿနာရှိနေတယ်လို့ယုံကြည်ထားတဲ့ဗိုလ်ချုပ်ကြီးမိုင်လီကတော့ဇန်နဝါရီလဆန်းမှာပဲစစ်ပွဲဆင်ရဲအစိမ့်ခေါင်းဆောင်တွေကိုခေါ်ယူပြီးပြည်ပမှာတိုက်ခိုက်ဖို့အတွက်တမန်ကမိန့်ပေးလာခဲ့ရင်သူ့ကိုအရင်အကြောင်းကြားဖို့မှားထားတယ်လို့လည်းစာအုပ်မှာဖော်ပြထားတာပါ။စာအုပ်ထဲမှာဖော်ပြချက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးမိုင်လီကညှင်းဆိုတာမျိုးတော့မရှိပါဘူး။တမန်ဂျိုးဘိုက်ဒန်အစိုးရလက်ထက်မှာလည်းအမေရိကန်စစ်တပ်ကိုဆက်လက်ဦးဆောင်တောင်းယူနေတဲ့ဗိုလ်ချုပ်ကြီးမိုင်လီကိုတော့စာအုပ်ထဲမှာဖော်ပြချက်တွေအတွက်ရာထူးကထွက်ပြေးဖို့ရီပဘလစ်ကန်လွှတ်တော်မှတီးကတောင်းဆိုထားကြပါတယ်။အင်ဗီဒိုပြောဝင်ရဂျန်ဆာကီကတော့ဗိုလ်ချုပ်ကြီးမိုင်လီအနေနဲ့စစ်ဘက်ကိုရက်ဘက်ကအုပ်ချုပ်တဲ့အခြေခံမှုတွေကိုချုပ်ဖောက်မှုမရှိကြောင်းပြောဆိုလိုက်ပြီးသူဦးဆောင်မှုအပေါ်ယုံကြည်မှုပြည့်ဝရှိကြောင်းလည်းပြောဆိုထားပါတယ်။
အမေရိကန်ဂျွန်ဘာအဖွဲ့ဆရာဝန်ဟောင်းလယ်ရီနာဆာရဲ့လိမ်မဲဆိုင်ရာအနိုင်ကျင့်စော်ကောင်းမှုတွေနဲ့ပတ်သက်လို့တင်ကြားခဲ့ပေမဲ့အမေရိကန်ပြည်ထောင်စုစုံစမ်းရေးဘျူရို FBI အရာရှိတွေကအလေးနက်ထားစုံစမ်းမှုပြတ်ခွက်ခဲ့တဲ့ကြောင်းအမေရိကန်အိုလံပစ်ဂျွန်ဘာမယ်မက်ကလေးမရိုနီကပြောဆိုလိုက်ပါတယ
် What is the point of reporting abuse if our
ကျမတို့ရဲ့တန်တန်းချက်ကို FBI အရာရှိတွေကကိုယ်သဘောနဲ့ကိုယ်အံစွဲတဲ့အတွက်ဖျောက်ဖျက်ပစ်နေမှာတော့ဒီလိုစော်ကားတဲ့လုပ်ရတွေကိုဘာကြောင့်တိုင်နေကြတော့မှလဲလို့ပေါ်တူးနေလွတ်တော်ကြားနာပွဲမှာဂျွန်ဘာမယ်မရိုနီကပြောဆိုသွားတာပါဂျွန်ဘာအဖွဲ့ဆရာဝန်ဟောင်းရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့ FBI ရဲ့အရေးယူဆောင်ရွက်ဖို့ပြောက်ကွက်မှုတွေအတွက်အထက်လွတ်တော်တရားရေးကော်မတီရှင်းပေါက်မှာထွက်ဆိုကြသူတွေထဲမှာမရိုနီအပြင်အမေရိကန်ဂျွန်ဘာမယ်ဆီမွန်ဘဲလ်အလေးရက်စမန်နဲ့မက်ဂီနီကိုတို့လည်းပါဝင်ပါတယ်ဂျွန်ဘာမယ်မရိုနီကတော့လန်ဒန်အိုလံပစ်အားကစားပွဲမှာကြုံခဲ့ရတဲ့လိမ်မိုက်ဆိုင်ရာစော်ကားမှုအပါအဝင်မိခင်ဖြစ်သူကိုတောင်ပြောမပြခဲ့တဲ့အဖြစ်အပျက်အသေးစိတ်တွေကို FBI အရာရှိတွေကို၃နာရီကြာတယ်လီဖုန်းကနေတိုင်ကြားခဲ့တဲ့2015ခုနှစ်ကအတွေ့အကြုံတွေကိုလည်းကြားနာပွဲမှာပြောဆိုသွားခဲ့ပါတယ်။ဒီနေ့ခွဲကြော်ကြာမှအမှုကိုကင်တွယ်ရမှာထွက်ဆိုချက်တွေကိုလိမ်လည်ဖော်ပြခဲ့တယ်လို့လည်း FBI ကပြောဆိုပါတယ်။ညွှန်ကြားမှု FBI ညွှန်ကြားမှု Christopher Ray ကတော့စုံစမ်းမှုတွေမှာပြက်ကွက်မှုတွေအတွက် FBI ကိုစားအလေးနဲ့ဝန်နေကြောင်းတောင်းပန်စကားပြောဆိုခဲ့ပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.23 ည5.40 kHz 8.23 ည5.57 kHz 5.89 နဲ့5.90 kHz 5.95တို့ကလည်းထုတ်လည်ပေးနေပါတယ်ရှင
်။ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတ်နေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါရဲ့။အမေရိကန်ရဲ့အကူအညီမလိုပဲကာကွယ်ရေးဆိုင်ရာတွေကိုမြင့်တင်ကြဖို့ဥရောပသမဂ္ဂ EU အကြီးအကဲကဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအစိုးရစစ်တပ်ပြိုခွဲခဲ့ပြီးတာလီဘန်နိုင်ငံကိုသိမ်းပိုက်လိုက်တာကြောင့်လူပေါင်းထောင်ပေါင်းချီဝေယုံတုံးကတိတ်ဆောင်ရရတာတစ်လလောက်ကြာမှာပဲဥရောပကော်မရှင်ဥက္ကဋ္ဌအဆူလာဗွန်ဒါလီယန်ကပြောဆိုလိုက်ကြပါ
။ What does has held us back until now is not
just ဆောင်ရည်အားနည်းမှုတွေကမကနိုင်ငံရေးစံတာအားနည်းမှုတွေကြောင့်ဥရောပဟာနောက်ကျန်နေရတာဖြစ်ပါတယ်လို့ပြည်သစ်နိုင်ငံစတာဘိုမျိုးကဥရောပပါလီမန်မှာနှစ်ပတ်လည်မင်းကိုပြောချိန်မှာဥရောပကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်တာပါကမ္ဘာတစ်ဝန်းကိုတက်ခိုင်ရေးတက်တွေဆီလွတ်ဖို့တွတ်ဆုပ်လေးအရှိဆုံးဥရောပဖွဲ့ဝင်နိုင်ငံတွေထဲမှာတနင်္ဂနွေဖြစ်ပါဝင်နေတဲ့ဂျာမနီနိုင်ငံရဲ့ကာဝေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဥရောပကော်မရှင်ဥက္ကဋ္ဌကတော့ကိုယ်တိုင်စွမ်းဆောင်နိုင်စွမ်းရှိတဲ့ဥရောပအနေနဲ့အားစိတ်ဆောင်ရွက်ကြဖို့လည်းတိုက်တွန်းတော်ပါတယ် EU ရဲ့အစင်လာတန်တမာရေးချင်းကပ်မှုတွေနဲ့ကိုက်ညီမဲ့ကာဝေးမာမေးအဖွဲ့တစ်ခုဖွဲ့စည်းဖို့လည်းအကြံပြုခဲ့တာပါ EU ဖွဲ့ဝင်တွေကြားလက်နက်ထုတ်လုပ်ရောင်းချမှုတွေအတွက်အခွန်သက်သာခွင့်အစီအစဉ်တွေထောက်လိုင်းရေးသတင်းဖလှယ်တာတွေစိုက်ဘာတက်ခတ်မှုအန္တရာယ်ကနေကာဝေးလုပ်ငန်းတွေကိုတွန်းမြှင့်ဖို့လည်းဥရောပကော်မရှင်ဥက္ကဋ္ဌကတိုက်တွန်းတော်ပါတယ်
အိန္ဒိယကနေ COVID-19 ကာဝယ်ဆေးတွေကိုပြန်လည်တင်ပို့ရောင်းချပေးဖို့အသေးစိတ်စီစဉ်ဆောင်ရွက်နေတယ်လို့အိန္ဒိယကပြောဆိုပါတယ်။ကာဝယ်ဆေးတွေပြန်လည်ရောင်းချပေးဖို့တကမ္ဘာလုံးကဖိအားပေးတောင်းဆိုနေချိန်မှာအခုလိုအိန္ဒိယကပြန်လည်ရောင်းချဖို့စီစဉ်ဆောင်ရွက်နေတာပါ။အိန္ဒိယဟာကမ္ဘာပေါ်မှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယမှာ COVID ကူးစက်သေဆုံးမှုတွေများခဲ့တဲ့အတွက်ပြီးခဲ့တဲ့ဧပြီလတုန်းကကာဝယ်ဆေးတင်ပို့မှုတွေကိုရပ်ဆိုင်းခဲ့ပါတယ်။အခုတော့အိန္ဒိယမှာ COVID ကူးစက်မှုအတိုင်းအတာတစ်ခုထိထိန်းချုပ်လာနိုင်ပြီဖြစ်ပါတယ်။ဒါကြောင့်ကိုဗစ်ကာကွယ်ဆေးတွေကိုစိုးစိုးဝါးဝါးဖြစ်နေတဲ့အာဖရိကနိုင်ငံတွေအပါအဝင်ကမ္ဘာကိုပြန်လည်ရောင်းချဖို့စီစဉ်နေတာပါ။အိန္ဒိယမှာလူဦးရေ67ရာခိုင်နှုန်းလူပေါင်း944သန်းကျော်ကိုဗစ်ကာကွယ်ဆေးအနည်းဆုံးတစ်လုံးထိုးပေးထားပြီဖြစ်တယ်လို့အမည်မဖော်လိုတဲ့ကျန်းမာရေးတာဝန်ရှိသူတူကပြောဆိုပါတယ်။ပြန်လည်တင်ဖို့ရောင်းချဖို့ဆုံးဖြတ်ပြီးဖြစ်ကြောင်းနဲ့အာဖရိကကိုလည်းကူညီလိုတယ်လို့ဆိုပါတယ် WHO အနေနဲ့ကတော့ COVAX အစီအစဉ်တွေအိန္ဒိယကနေ COVID ကာကွယ်ဆေးတွေပြန်လည်ရောင်းချပေးဖို့ဆွေးနွေးထားကြောင်းအင်ကာနေကထုတ်ပေါ်ပြောဆိုခဲ့ပါတယ်
ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်အစိုးရအဖွဲ့ပြန်လည်ဖွဲ့စည်းရမှာနိုင်ငံခြားရေးဝန်ကြီးဒေါမနစ်ဂရပ်ကိုတရားရေးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်အဖြစ်ရယူချလိုက်ပါတယ်။ကိုဗစ်ကာယောဂါကြောင့်တွာလာလှုပ်ရှားမှုတွေကန့်သတ်ခဲ့ရတဲ့အတွက်ထိခဲ့ခဲ့ရတဲ့တိုက်ပြည်စည်းဝါးရေးကိုပြန်လည်ထူထောင်ဖို့ကြိုးပမ်းမှုအဖြစ်တချို့ကမြင်နေကြတဲ့အစိုးရအဖွဲ့အပြောင်းအလဲမှာနိုင်ငံခြားရေးဝန်ကြီးအဖြစ်နိုင်ငံတကာကုန်သွယ်ရေးဝန်ကြီးလစ်စထရော့စ်ကိုတာဝန်ပေးခဲ့တာပါ။တခြားအစိုးရအဖွဲ့တော်တော်များများယာယီကထွက်သွားကြသလိုနေရာပြောင်းရွှေ့လိုက်တာတွေလည်းရှိပါတယ်။တရားရေးဝန်ကြီးရောဘတ်ဘက်ကလန်အိုးရင်ဝန်ကြီးရောဘတ်ဂျန်နက်နဲ့ပညာရေးဝန်ကြီးကေဗင်ဝီလျံဆန်တို့ကိုယာယီကဖယ်ရှားလိုက်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။ကိုဗစ်ကရောကြောင့်အစိုးရရဲ့ရည်မှန်းချက်တွေထင်သလောက်ခီးမရောက်ဖြစ်ခဲ့ပြီးတဲ့နောက်ပြည်သူလူထုလူထုချက်တွေကိုဖြစ်စည်းနိုင်မှုဝန်ကြီးချုပ်ကအစိုးရအဖွဲ့ကိုပြောင်းလဲဖွဲ့စည်းရတာဖြစ်တဲ့ကြောင်းလည်းဝန်ကြီးချုပ်ရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာသမရဒူတာရရဲ့မူရစ်ဆေးဝါးနေနေမှုအစီအစဉ်ကြောင့်လူအများအပြားအသက်ခံရတဲ့အတွက်လူသားတွေကိုစန့်ကျင်တဲ့ရာဇဝတ်မှု Crime Against Humanity အဖြစ်တရားဝင်စုံစမ်းမှုတွေလုပ်ဖို့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ရဲ့တရားသူကြီးတွေကဗိုလ်တူးနေမှာအတည်ပြုလက်ခံလိုက်ပါတယ်။တရားလူတွေဘက်ကတင်ပြထားတဲ့သက်သေခံအထောက်အထားတွေကိုတရားသူကြီးတွေကကြီးစုစစ်ဆေးရမှာသမရဒူတာတရဲ့မူရစ်ဆေးဝါးနေနေမှုအစီအစဉ်ဟာဥပဒေနဲ့အညီလှုပ်ဆောင်ခဲ့တဲ့တရားဥပဒေစိုးမိုးရေးလှုပ်ဆောင်ချက်တစ်ခုအဖြစ်ယူဆလို့မရကြောင်းတရားသူကြီးကဆုံးဖြတ်ခဲ့ပါတယ်ဒီလို့ရဟာအယတားပြည်တွေကိုစနစ်တကျတိုက်ခိုက်ခဲ့တာတစ်ခုသာဖြစ်တယ်လို့တရားသူကြီးတွေကပြင်ပါတယ်ဒူတာတေးဟာအကြမ်းဖက်မှုကိုလုံဆောင်ခဲ့ပြီးရဲတွေဟာမူရစ်ဆေးဝါးကိစ္စနဲ့တန်တရားရှိတဲ့လက်နက်မဲ့ပြည်သူတွေကိုအများအပြားတတ်ပြတ်ခဲ့တယ်လို့လူ့အခွင့်ရေးအဖွဲ့တွေကဆွဆဲထားပါတယ်
ကောင်လွေဦးနဲ့ကိုစောမိုးကျော်တို့ကသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။ကြတာပတိတိမင်းနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေပြီးတော့ဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့ဒီမြောက်ကိုရီးယားမှာလက်နက်ဒီဒုံးကျည်စမ်းသပ်မှုရည်ရွယ်ချက်နဲ့ပတ်သက်လို့ကြားကြရဖို့ရှိပါတယ်။အခုတော့မြန်မာအပေါ်တရုတ်ရဲ့မူဝါဒအပြောင်းလဲသုံးသပ်ချက်ကိုကြည့်ကြရအောင်ပါ။မြန်မာဆရာနာတိန်ကြီးတရုတ်နိုင်ငံရဲ့မြမအပြောင်းလဲပေါ်ပုံမှန်ထားလေးရှိတဲ့သဘောထားပြောင်းလဲလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဘလို့ပြောင်းလဲလာတယ်လဲလက်ရှိကုလသမဂ္ဂအထွေထွေညီလာခံမှာစစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကြားမြန်မာနိုင်ငံကိုစားပြုရွေးချယ်မှုအပေါ်မြမရေးဆုံးဖြတ်ချက်တွေအပေါ်ဘလို့တက်ရောက်မှုတွေရှိနေတယ်လဲ။မြမနိုင်ငံရေးလေးလာသုံးသပ်သူဥမမောင်ဆိုးနဲ့ ISPမြမမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကညွှန်ကြားရေးမှုဥအောင်သူငိမ့်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြမှာပါ
ဟုတ်ကဲ့တရုတ်ရဲ့မြန်မာပြည်ပေါ်အခုလိုပြောင်းလဲလာပုံကိုဥမမောင်စိုးကအခုလိုဆက်ရှင်းပြပါတယ
်အဲလက်ရှိအနေအထားမှာတော့ပြောင်းလဲရှိဖြစ်တယ်လို့ပြောရပါမယ်ဘာဖြစ်လို့လဲဆိုတော့ပြည်တွင်းအခြေအနေနဲ့ဆိုင်မဲ့ထင်ပါတယ်မြန်မာနိုင်ငံကိုသူ့ရဲ့အင်ဒီယာသမုဒ္ဒရာထွက်ပေါက်သူ့ရဲ့တင်ငါပြည်ပါအနေနဲ့ဒီခုပြေတော့သဘောထားတော့ပြောမာဗီအစိုးရရင်းနဲ့ပတ်သက်လာရင်တိုင်းပြည်ကိုတင်းကျင်မထိနိုင်တဲ့ပဲဆိုရမဆိုသူကဆက်ဆံပြီးတော့သူစီဝါရေးလုပ်ငန်းတွေထူတော့မှာပဲအဲဖေဗူလာတည့်နေ့အပြောင်းလဲပြီးတဲ့အခါကျတော့အဲအချိန်တွေကမတည်ငြိမ်တဲ့ပြင်ဒီဆန္ဒပြပွဲတွေကအချိန်လိုတွေမှမပြီးဘူးဗျလက်နက်ကင်တိုက်ခိုက်တဲ့ဘက်ကိုရောက်လာကြတယ်သူကတော်တော်နဲ့မပြီးတဲ့အချိန်မှာမာဗီတင်းကျင်ဖို့ဆိုလို့ရှိရင်မာဗီမှာရှိတဲ့နိုင်ငံရေးအုပ်စုတွေဆွေးနွေးညှိနှိုင်းဖို့လိုတယ်ဆိုအယူဆောက်တင်းလာတယ်ဒီအရင်လိုပဲဆိုရတဲ့တဲ့ဆိုတာလို့လို့မရဘူးလုံမယ်ဆိုရင်တိုင်းပြည်ချင်းနေမတည်ငြိမ်ဘူးဆိုတာသဘောပေါက်လာအချိန်မှာတစ်ဆင့်တက်လာတာပဲနောက်တစ်ဆင့်ကသူကိုယ်တိုင်ဒီလေကုသတော်ကမှဆက်ဆက်ကြီးနေဖြစ်ရှင်းမှကြတော့ဒီအမေရိကန်ပေါ့အနောက်နိုင်ငံကြီးထိုင်းကန်ကွက်နေုံနဲ့ပြဿနာမှပြီးတော့ညှိနှိုင်းဆွေးနွေးမှသာလေပြဿနာပြေလေတော့မယ်အချိန်ကြီးရောက်လာတယ်လို့ထင်ပါတ
ယ်အခုလိုတရုတ်သဘောထားကြောက်လာတာကိုဥအောင်သူငိမ့်ကလည်းသဘောတူပါတယ
်ဒီတလောကာလမှာပေါ့ဟိုသူ့ရဲ့ဖြစ်ပေါ်တိုးတက်မှုတွေကကိုစိတ်ဝင်စားစရာကောင်းတယ်လို့ထင်တယ်တရုတ်ပြည်ကအထူးသဖြင့် NLD ပါတီကိုသူ့ရဲ့ပါတီညီလာခံမှာတက်ဖို့ဖိတ်တာတွေရှိတယ်နောက်တစ်ခါဒေါ်ဆန်းစုကြည်ကိစ္စတွေပြောလာတာတွေရှိတယ်ဆိုလိုတာကတော့ NLD ပါတီကိုမဖြတ်သိမ်းစေချင်ဘူးဆိုတော့သဘောမျိုးပြပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီစစ်တပ်နဲ့ပေါ့တမတော်နဲ့ကငကိုတဲဟိုကသိပ်ပြီးတော့ဟိုဆက်ဆံရေးအရာသိပ်ပြီးကောင်းတယ်ဆိုတဲ့သဘောမျိုးမဟုတ်ဘူးလို့ထင်တယ်အာနာသိမ်းလိုက်တဲ့ကိစ္စကိုတရုတ်ကသိမကြိုက်လာဘူးဆိုတော့သဘောမျိုးပေါ့เนาะဆိုတော့ဒါမျိုးတွေလည်း The Economist Magazine မှာရေးထားတာတွေတွေ့ပါတယ်သူသဖြင့်တော့မြန်မာပြည်မှာတရုတ်ကအကျိုးစီးပွားတော်တော်ကြီးကြီးမားမားရှိပါတယ် BRI ခေါ်တဲ့ဒီလမ်းမကြီးပေါ့တလောကပဲမြန်မာပြည်ကိုဖြတ်သွားမဲ့ယထာလိုင်းတရုတ်ပြည်နယ်စပ်ကြီးကိုပေါက်လာပြီးတော့ဆိုတော့အဲ့ဒီအနေထားမှာတော့
ပို့ပြီးတော့တည်ငြိမ်မှုပို့ပြီးတော့ဟိုစီးပွားရေးရလှုပ်စားတဲ့ဝန်ကျင်လူလားတဲ့လူထင်ပါတယ်အဲ့ဒီတော့တရုတ်ရဲ့အခုလိုပြောင်းလဲလာတာကြောင့်လက်ရှိကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံကုစားပြည်ရေးဆွေးနွေးတာအပြင်မြန်မာရေးဖြစ်ရှင်းတာတွေမှာအပြောင်းလဲဖြစ်လာနိုင်ပုံကိုလည်းဥပမာဆိုကအခုလိုဆက်ရှင်းပြပါတယ်အဲကုလသမဂ္ဂအဆုံးပြည့်ချက်ဒီနယ်ပတ်သက်လာရင်ဆိုတော့ညွ ဘာဖြစ်လာမလဲဆိုတော့ကသနာကိုအဖြေရှာဖို့အတွက်အားလုံးကနေစုပြီးတော့တိုက်တွန်းတာဖျားပြီးတဲ့ဟာမျိုးကိုဖြစ်နိုင်ချေရှိတယ်လို့ထင်တယ်။ရုရှားကတော့ဘာမှပြီးနေတကယ်တမ်းကစိတ်ပြီးတော့စူပါရေးဆက်ဆံမှုအားမကောင်းပါဘူး။နော်။မာဗီကသူ့ရဲ့လက်နဲ့အဝယ်ယူတဲ့ဖောက်တဲ့တနိုင်ငံနေနဲ့ဆက်နဲ့ဆင်မရှိတော့။နော်။နောက်တစ်ခုကရုရှားအနေနဲ့ရှေ့တောင်အာရှမှာဒီငါပြောတာဒီခြေလှမ်းနေမရှိဘူးပေါ့ဗျာเนาะအစီအောင်စီဝါရေးရအောင်အဲ့တော့ရုရှားကတော့ရားနေတဲ့အခါမှာဆက်ရှိနေလိမ့်မယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ရုရှားတရုတ်တို့ဂျန်တဲ့လူတွေနဲ့လည်းသူကအကျိုးစီးပွားရအများကြီးရှိတာ။ဘာပြည့်ပုံပြတော့ပုံများတဲ့အကျိုးစီးပွားကိုပို့ကြည့်မှာပေါ့ဗျာ
။ဒါအပြင်အခုလိုမြန်မာပြည်ထက်ပို့ကြည့်ရမယ့်အကျိုးစီးပွားတွေကလက်ရှိပြောင်းလဲလာတဲ့အခြေအနေအောက်မှာတရုတ်မှာရောအမေရိကန်မှာပါရှိလာနေတယ်လို့ဦးအောင်သူညင်ကထောက်ပြပါတယ
်။တရုတ်ဘက်ကဟိုမြန်မာပြည်ကိစ္စကတော့ဟိုအိမ်ကြီးချင်းဖြစ်လို့သာပူနေရတယ်ပေါ့နော်။ဒါဒါပေမဲ့တရုတ်အတွက်ကတော့အမေရိကန်နဲ့ဟိုဆက်ဆံရေးပြည်လဲခြင်းနဲ့ပို့ပြီးတော့ဟိုစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလုပ်ချင်တယ်ဆိုတာကတော့ကျွန်တော်အဲ့လိုပဲသုံးစားချက်ပြ။တော့အမေရိကန်ဘက်ကတော့အခုမြန်မာပြည်အရေးဆက်ဆံရင်တော့ဒီခွက်တူအာဆီယံနဲ့ပူးပေါင်းဆောင်ရွက်ရအမေရိကန်ဘက်ကပူဟိုအလေးပေးမဲ့သဘောမျိုးရှိတယ်လို့ယူဆပါတယ်။ဆိုတော့ကျွန်တော်ထင်တယ်ဒီအနေအထားမှာပဲမြန်မာပြည်ကိစ္စကတော့ဟိုတချို့အနေအထားတစ်ခုမှညှိလို့ရသွားနိုင်တယ်လို့ယူဆပါတယ်ဗျာ
တကယ်တော့အခုလက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာစစ်ကောင်စီဘက်ကလည်းမတက်လက်ရှိကိုယ်စားလှယ်သံမကြီးဦးကျော်မိုးထွန်းလည်းမေကုံမပြောရေးတရုတ်နဲ့အမေရိကန်ကြိုညှိထားပြီးရုရှားကလည်းသဘောတူတယ်လို့သတင်းတွေထွက်နေပါတယ်ခင
်ကိုဝင်းမေမရှင်ကြာသပတေးနေ့နဲ့ခင်ပြိုးမြန်မာပိုင်းစီစဉ်ဒီကိုဆက်လက်တင်ဆက်နေပါတယ်ထိုင်းနိုင်ငံတောင်ပိုင်းနခုံစီတမရက်ဒီနေ့မှာဒီဗန်ဝန်ဈေးကြီးအတွင်လုတ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေနဲ့ဒီထိုင်းဈေးတွေ800ကျော်လောက်ကိုဗစ်ရောဂါကူးစက်ခံနေရတာကိုစစ်ဆေးတွေ့ရှိရတဲ့အကြောင်းဈေးနဲ့အနီးတစ်ဝိုက်ကလူနေရပ်ကွက်တွေကမနေ့ကစပြီးတော့လော့ကဒေါင်းကန့်သက်ပိတ်ဆို့မှုတွေလုပ်နေကြောင်းအာဏာပိုင်တွေကပြောပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်ထိုင်းဆိုရကနိုင်ငံအတွင်းမှာကိုဗစ်နဲ့ပတ်သက်တဲ့ကန့်သက်ချက်တွေဖြေလျှော့ပေးပြီးစီးပွားရေးလုပ်ငန်းတွေကိုပြန်ဆနိုင်ဖို့ပြင်ဆင်နေကြမှာပဲ။နခွန်စီသမရပြည်နယ်ကဗန်ဝန်ဈေးကြီးတွင်းမှာတော့ဒီအပိုင်းတွင်ကိုဗစ်စစ်ဆေးချက်အရထိုင်းနဲ့မြန်မာလူ800လောက်တိကူးစက်မှုတွေများလာတဲ့အတွက်ဈေးနဲ့အနီးတစ်ဝိုက်နေရာတွေကိုကန့်သက်ပိတ်ဆို့မှုတွေလုပ်လိုက်ရပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့အဖနန်မြို့တော်ဝင်နိုင်ခွန်ချိုင်းရူမနီကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။ခိုင
်ကောင်းယူတဲ့ตลาดဘောင်ဝမ်ซึ่งเป็นตลาดในเขตเทศบาลนะครับเป็นตลาดที่ที่แออัดแล้วก็อำนวยความสะดวกอะไรต่างๆไม่มีความพร้อมด้านสุขอนามัยครับ
သူပြောသွားတာကတော့အခုလိုမျိုးအစုလိုက်အပြုံလိုက်ကူးစက်လာနေတာကတော့ဈေးဝယ်သူတွေစိုင်းရှင်တွေနဲ့အလုပ်သမားတွေပြည်နေတဲ့ဈေးကြီးအတွင်းကူးစက်ပြန်ပွားနေတာပါအများစုကယောဂလက္ခဏာမပြတော့ပိုးကူးစက်နေသူတွေဟာသတိမထားမိပဲအိမ်အတွင်းကမိသားစုဝင်တွေကိုပါဆက်ပြီးကူးစက်လာတာဖြစ်ပါတယ်အခုတော့ဈေးနဲ့အနီးတစ်ဝိုက်ရက်ကွက်တွေကိုပါပိတ်ဆို့ထားပြီးအဓိကပြည်သူတွေကိုအစားအသောက်တွေကူညီပေးနေပါတယ်ဆိုပြီးပြောသွားပါတယ်ဒီအပိုင်းမှာတော့ကူးစက်မှုတွေရော့ကျလာတာကိုတော့ထိုင်းကျန်းမာရေးဝန်ကြီးဌာနသတင်းတွေမှာတွေ့ရပေမဲ့ဈေးရုံဈေးကမ်းမသွားပဲခုဘာသာကုသနေကြတဲ့တာမန်ပြည်သူတွေကြားမှာစစ်လေတွေ့လေဆိုတာမျိုးတွေဖြစ်နေတယ်လို့ထိုင်းကျန်းမာရေးဌာနကဖော်ပြတဲ့သတင်းနဲ့မပါပဲကူးစက်နေသူတွေလည်းရှိနေတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
အခုဆိုတရားတော်ပဲရှိတော့လေနေရင်တည်ဆုံးတဲ့နှောင်းอ่ะပြီးရင်ဖြစ်တဲ့နှောင်းอ่ะလေအခုဆိုရင်တောင်းခွဲဝင်းနေလောက်မှာပဲရှိတော့တယ်ဆိုတာပြောဦးမင်းရဲ့တော့ရှိပေါ့နော်အဲပြောလို့ရတယ်ဒါပေမဲ့လက်တွေ့မှာအပြင်မှာတကယ်ကူးတဲ့နှောင်းอ่ะကြီးတဲ့များနိုင်တယ်ဒါနောက်ပြီးတော့တည်ဆုံးတဲ့နှောင်းဒါလည်းကျွန်တော်တို့ဒေတာပြောလို့မရဘူးသို့တော့ချင်းကြည့်တော့ကူးတဲ့နှောင်းอ่ะတော့အမကြီးတဲ့များအောင်များမယ်ဒီနေရာတွေကအခုကသူတို့ဒီစည်ရင်းတွေကူးတဲ့နှောင်းစည်ရင်းတွေသူတို့ထုတ်ပြန်တယ်ဆိုတာသူတို့အစိုးရတဲ့ ਉਹ နေရာနေဟိုကျမကြီးတန်အာကျမကြီးဌာနတွေကနေပြီးတော့မှစစ်စစ်ကြီးတွေ့ရတာလေဒီလိုကျွန်တော်တို့ အမြန်စစ်တဲ့စနစ်နဲ့ကျွန်တော်တို့ repeat test တွေစစ်တဲ့ဟာတွေပါတယ်အဲ့ဒါတွေကဟိုတော့အပြင်မှာစစ်တဲ့ဟာတွေကအဲ့ဒီအဖြေတွေကဒီထဲမှာအကျုံးပေါ်လာမှာမဟုတ်ဘူးအဲ့ဒီဥယျာဉ်တွေဒီထဲမှာမပါဘူးလေအဲဒါကြောင့်လို့တကယ်စစ်တဲ့ဆိုရင်အများကြီးကျွန်တော်တို့နားမှာဆိုလို့ရင်လည်းဟိုနဲ့တွေဟိုရက်တွေကအကုန်လုံးကစစ်မယ်ဆိုပြီးအကုန်လုံးစစ်လိုက်တော့တခါတည်းအကုန်လုံးတွေ့တော့တာပဲအကုန်လုံးဒီကတွေ့တော့တယ်အကုန်လုံးအခုကျူတွေဝင်နေကြတယ်အဲ့လိုဖြစ်နေစစ်လေတွေ့တွေပဲသူကအဲ့လိုပဲဖြစ်တယ်
အခုလိုမျိုးကိုဗစ်ပိုးတွေတွေ့ရှိမှုတွေရှိနေပေမဲ့မြန်မာနိုင်ငံအပါအဝင်ကိုဗစ်ကာကွယ်ဆေးထိုးပြီးသွားတဲ့နိုင်ငံသားသလို့တမားတွေကိုပြန်လည်လက်ခံဖို့ထိုင်းအစိုးရကစတင်လုပ်ဆောင်နေပြီလို့ဆိုပါရယ်အလို့တမားလက်ခံရေးနိုင်ငံလိုက်နားလည်မှုစာချွန်လွှား MOU ရသဘောတူထားတဲ့အလို့တမားတွေကိုအုပ်စု၃စုခွဲယူရေးစတင်လုပ်ဆောင်နေပြီဆိုပြီးထိုင်းအလို့တမားဝန်ကြီးဌာနကဒီအပိုင်းမှာပဲကြေညာတော့ခဲ့ပါရယ်ထိုင်းနိုင်ငံမှာတော့ကိုဗစ်အတည်ပြုလို့နာပတ်တန်း၄သိန်း2000ကျော်ရှိလာတယ်လို့နေ့စဉ်တောင်းချီတိုးနေကြပါစတင်မာလ15ရက်နေ့တနေ့တည်းကူးဆက်သူက15000ဝန်းကျင်ရှိပြီးအခုချိန်ထိတည်ဆုံးသူစုစုပေါင်းက14800ကျော်ရှိလာပါတယ်ဒီထဲမှာမြန်မာရှစ်ကျောက်လူသမားတွေလည်းတောင်းနေချီကူးဆက်မှုတွေဖြစ်ခဲ့ပါတယ်ရှင
်ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်မြောက်ကိုရီးယားဟာတာတိုးပြစ်မစ်ဆိုင်းဒုံးလက်နက်နှစ်ခုကိုဗုဒ္ဓဘုနေ့ကစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ဒါဟာတပတ်အတွင်းဒုတိယအကြိမ်စမ်းသပ်ပစ်ခတ်တာဖြစ်ပါတယ်။ဒီလိုမြောက်ကိုရီးယားကဒုံးကျည်စမ်းသပ်မှုရည်ရွယ်ချက်ကဘာဖြစ်နိုင်တယ်လဲ။ VOA သတင်းတော့ဘီလ်ဂလိုဆိုးမျိုးတော်ကနေသတင်းပေးပို့ထားတာကိုကိုစော်မူးကျော်ကပြောပြမှာပါ
။6လလောက်ညင်သက်နေတဲ့မြောက်ကိုရီးယားသတင်းတွေဟာ Cruise Missile ဒုံးကျည်စမ်းသပ်အောင်မြင်တဲ့အကြောင်းကြေညာလိုက်တဲ့တင်းလာနေမှာတော့မြောက်ကိုရီးယားသတင်းဟာခေါင်းကြီးပိုင်းကနေပြန်ပေါ်လာပါတယ်။အဲ့ဒီလိုကြေညာပြီးနှစ်ရက်အကြာဗိုလ်တူးနေမှာတော့နောက်ထပ်တာရုပ်ပြစ်မစ်ဆိုင်းဒုံးကျည်နှလုံးထပ်မံစမ်းသပ်ပစ်ခတ်လိုက်တာဖြစ်ပါတယ်။အကဲခတ်တွေကတော့အခုလိုမစ်ဆိုင်းတွေပစ်ခတ်စမ်းသပ်တာဟာနျူကလ িয়ার ဆွေးနွေးဘက်ဖြစ်တဲ့အမေရိကန်နဲ့ဆွေးနွေးညီနိုင်မှုအတွက်အားသာချက်ဖြစ်အောင်ဖိအားပေးတာလို့တွက်ချက်ပြောဆိုကြပါတယ်။မြောက်ကိုရီးယားဟာဆွေးနွေးညီနိုင်မှုတွေမလုပ်ခင်တင်းမာတဲ့ဖိအားပေးမှုတွေလုပ်လို့ရှိပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်ရဲ့စိတ်ဝင်စားမှုရရှိအောင်ရန်စတဲ့သဘောဖြစ်နိုင်တယ်လို့ဆိုးမျိုးတော်မှရှိတဲ့ယုံစီတက္ကသိုလ်ကပမောက်ကဘုံညောင်ရှင်ကတော့အခုလိုပြောဆိုပါတယ
်။ North Korea is expressing its discontent.
မြောက်ကိုရီးယားနဲ့ပတ်သက်ပြီးတတိကြီးကြီးနဲ့ပူးပေါင်းဆောင်ရွက်မှုလုပ်မယ်ဆိုတဲ့မူဝါဒကိုချမှတ်ထားပြီးမတုံ့မလုံလုပ်နေတဲ့သမ္မတဘိုင်ဒန်ရဲ့အစိုးရပုံမှာမကြေနပ်ကြောင်းပြတ်တက်လို့တဲ့အတွက်အခုလိုလှုပ်တာဖြစ်နိုင်ပါတယ်။
သမ္မတဘိုင်ဒန်အစိုးရအနေနဲ့မြောက်ကိုရီးယားနဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်လည်စတင်လို့ကြောင်းဖော်ပြခဲ့ပေမဲ့အာဖဂန်ကတပ်တွေပြန်ရုပ်သိမ်းရေးနဲ့ကိုဗစ် -19 တုံ့ပြန်ဆောင်ရွက်ရေးတွေကိုသာအာယုံဆိုင်လှုပ်ဆောင်နေခဲ့တဲ့အတွက်မြောက်ကိုရီးယားအနေနဲ့သူတို့ကိုလစ်လျူရှုထားတယ်လို့ခံစားရကောင်းခံစားရနိုင်တယ်လို့သုတေသီတချို့ကပြောဆိုပါတယ်ပြစ်ခတ်စမ်းသပ်မှုတွေဟာအမြင့်ဆုံးဖိအားပေးမှုဖြစ်ပါတယ်မြောက်ကိုရီးယားရဲ့နောက်ဆုံးပိတ်စမ်းသပ်မှုဟာမြောက်ကိုရီးယားဆိုင်ရာအမေရိကန်ကိုယ်စားလှယ်ဆမ်ကင်ဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိနေပြီးမြောက်ကိုရီးယားဆိုင်ရာဂျပန်ကိုယ်စားလှယ်နဲ့တွေ့ဆုံတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အမေရိကန်အနေနဲ့ဆွေးနွေးဘက်ကိုကြိုတင်သတ်မှတ်ချက်တွေမရှိဘဲပြန်လည်စတင်လိုတယ်လို့အမေရိကန်ကိုယ်စားလှယ်ကအင်္ဂါနေ့တုန်းကထပ်မံပြောဆိုခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအရေးလေးလာသူတူဖြစ်တဲ့ပတ်ဝုန်ဂွန်ကတော့အမေရိကန်ကပိတ်ဆို့ရေးယူထားတာကိုဖြေလျှော့မပေးတဲ့အတွက်ဒီလိုပြောဆိုရုံနဲ့တော့မြောက်ကိုရီးယားကချိန်နှံ့နိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။မြောက်ကိုရီးယားအနေနဲ့တစ်နှစ်ပတ်လုံးပြည်တွင်းရေးကိုသာလုံးပန်းနေခဲ့ပါတယ်။ရေကြီးမှုနဲ့အပူလိုင်းဖြတ်တဲ့ဒဏ်ကိုခံခဲ့ရပါတယ်။ဒါအပြင်ကိုဗစ်ဖြစ်ပွားမှုကြောင့်ကမ္ဘာပေါ်မှာအတင်းကျပ်ဆုံးအပြင်မထွက်ရအမိတ်လော့ခ်ဒေါင်းကိုလည်းချထားပါတယ်။ဒီလိုအကြက်တဲတွေကြောင့်မြောက်ကိုရီးယားအနေနဲ့နောက်ထပ်စီးပွားရေးနဲ့တန်တမာရေးဆိုင်ရာပိတ်ဆို့မှုတွေကိုဖြစ်ပေါ်စေမဲ့နျူကလ িয়ার လက်နက်စမ်းသပ်ရန်စတာမျိုးကိုဆက်မလုပ်တော့ဘူးလို့အကဲခတ်တချို့ကတော့မျှော်လင့်နေပါတယ်
။ကုစုံမိုးကြပါရှင်။အခုဆက်လက်ပြီးတော့အိန္ဒိယနိုင်ငံကလာတဲ့သတင်းကိုတင်ပြမှာပါ။ဆေးရချို့တဲ့တဲ့လူမှုအတိုင်းဝိုင်းတွေကကလေးငယ်တချို့ကြောင်းမတက်ကြတဲ့အိန္ဒိယနိုင်ငံမှာအကူအညီပေးရေးအဖွဲ့တွေကပညာသင်ကြားနိုင်ရေးနည်းလမ်းတွေကိုဖန်တီးထားကြပါတယ်။ VOA သတင်းတော့ Engineer Pulse Richter ရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်။မိုးရွာသွန်းမှုအကြောင်းကိုဆရာမကတင်ပြပေးနေတာပါ။ကျောင်းစာသင်ခန်းတစ်ခုလိုဆရာမကျောက်သင်ဘုံနဲ့စာအုပ်တွေရှိပေမဲ့လည်းဒီစာသင်ခန်းကတမူကွဲပြားပါတယ်။ညူဒေလီမြို့တော်တွင်ချို့တဲ့တဲ့ရက်ွက်တွေကကျောင်းမတက်တဲ့ကလေးတွေကိုဘတ်ကားနဲ့လှည့်ပြီးတော့သင်ကြားပေးနေတာပါ။
တင်ချအလီတွေတင်ပါတယ် ABC နဲ့ဟင်ဒီဘာသာစကားတရကြရာတွေရွတ်ပါတယ်လို့ကျောင်းသူလေးဆလီမာခတ်တွန်းကပြောခဲ့တာပါတကြီးဟင်ဒီနဲ့အင်္ဂလိပ်တင်ချနဲ့တခြားသင်ခန်းစာတွေတင်နေပါတယ်လို့ကျောင်းသူမိုးစားမီခတ်တွန်းကပြောပါတယ်လူမှုကူညီရေးအဖွဲ့ Teachers Asia ကလုပ်တဲ့ဟုတ်ဗတ်စစ်စာသင်ခန်းတွေကိုညူဒီလီကရက်ွက်၈ခုမှာပုံမှန်လှည့်လည်စာသင်ပါတယ်အသက်အရွယ်ဆုံးကလေးတွေကိုဘာသာစကားစွမ်းရည်အခြေခံကနေသိပ္ပံသင်ခန်းစာတွေပါသင်ပေးပါတယ်မာလိုဖီလစ်က Teachers Asia ရဲ့တည်ထောင်သူဖြစ်ပါတယ်
We spend about 6 months to
ကလေးတွေကို6လကနေ2နှစ်လောက်အထိချင်းယူပြင်ဆင်ပေးပြီးကျောင်းတက်တဲ့အခြားကလေးတွေရဲ့စာနှုန်းနဲ့ညီညွတ်အောင်ပြင်ဆင်ပေးပါတယ်ဒီလိုလုပ်ပြီးတော့သူတို့ကျောင်းတက်တဲ့အခါမှာဆက်ပြီးပြင်ယူဖို့အဆင်သင့်ဖြစ်စေပါတယ်
ကလေးတွေကျောင်းမတက်နိုင်တဲ့အကြောင်းတွေအများကြီးပါရွှေပြောင်းလှုပ်သားတွေရဲ့ကလေးတွေကျောင်းခတ်ကြပါတယ်မိခင်တွေကအိမ်ပေါ်လှုပ်တဲ့အခါတချို့ကလေးတွေကအိမ်အလုပ်တွေလုပ်မောင်နှမတွေကိုထိန်းပေးကြပါတယ်စာတင်ချမဲ့ကလေးတွေရဲ့မောင်နှမတွေအတွက်လဲဆရာတွေကဘတ်စကားအပြင်မှာအတန်းတစ်ခုလုပ်ပါတယ်အတန်းကြီးတာနဲ့ကလေးတွေနဲ့မိဘတွေအတွက်အစားအစာကျွေးမွေးပါတယ်ဘတ်စကားစာတင်ခန်းတွေကိုကလေးတွေလာတက်ကြဖို့လုပ်ရတာအစာပိုင်းမှာတိတ်ပြီးတော့မလွယ်ပါဘူး Teachers Asia ရဲ့တီထောင်သူမာလိုဖီလစ်ကအခုလိုရှင်းပြပါတယ
် So when we go to a community it is a big challenge
ရက်ွက်တစ်ခုအတွင်းသွားတဲ့အခါမှာကြုံရတဲ့ပြဿနာကတော့သူတို့နားလည်အောင်လုပ်ရတာဖြစ်ပါတယ်ပညာရေးအကြောင်းမိဘတွေနားလည်အောင်လုပ်ရတာပါသူတို့ကလုံးဝနားမလည်ပါဘူးသူတို့ကလေးတွေကိုမလုပ်ကြမလဲဆိုတဲ့ကိစ္စမှာယုံကြည်မှုရအောင်လုပ်ရတာကလည်းအချက်တစ်ခုဖြစ်ပါတယ်ဒါကြောင့်လူမှုအတိုင်းအဝိုင်းတွေမှာဆက်ဆံရေးတည်ဆောက်ရတာအချိန်ယူရပါတယ်3လကနေ6လလောက်ရှိလာပြီဆိုရင်တော့သူတို့ဘက်ကစိတ်ချလာပါပြီကျွန်တော်တို့ကသူတို့ကလေးတွေအတွက်ဆောင်ရွက်ပေးနေတယ်ဆိုတာကိုနားလည်လာပါတယ်
ကလေးတွေအနေနဲ့စာသင်ခန်းပုံစံနဲ့စီကံတွေနဲ့အသားချအောင်ရွေးရှားစာသင်ခန်းတွေမှာတင်ပါတယ်။ပို့ပြီးတော့အရေးကြီးတာကတော့ပညာရေးနဲ့ရည်မှန်းချက်တွေအကောင့်ထဲဖော်နိုင်တယ်ဆိုတာကိုကျောင်းသားတွေနားလည်အောင်ပံ့ပိုးပေးရတာဖြစ်ပါတယ်။စီမံကိန်းစာဝန်ကအက်ဖနာအက်ဒဝင်းကအခုလိုပြောပါတယ်။
They can dream big, they can have a better future. They can also feel like, okay, this is not the ultimate end. They can also feel like, okay, this is not the ultimate end. They can also feel like, okay, this is not the ultimate end. They can also feel like, okay, this is not the ultimate end. They can also feel like, okay, this is not the ultimate end.
မျောလင်းချက်တွေကလည်းအများကြီးရှိနေတာပါမူဆာမီကတော့အနုပညာရှင်ဖြစ်နေပါတယ်တဲ့ဆလီနာခတ်တွန်ကကျောင်းဆရာဖြစ်ချင်ပါတယ်လို့ပြောခဲ့တာပါရာဖီအလီကတော့မြို့ပေါ်မှာမှန်တွင်နဲ့ဖိတ်ဖိတ်တောင်းနေတဲ့အဆောက်အအုံမှာအလုပ်လုပ်လိုပါတယ်တဲ့မှန်းထားသလိုဖြစ်လာဖို့ခက်ခဲနိုင်ပေမဲ့လည်းဒီကျောင်းသားတွေလမ်းကြောင်းပေါ်ရောက်လာရေးအတွက်တော့အထောက်အကူဖြစ်စေနိုင်ပါတယ်ရှင်
ဒီလိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ဗီဒီယိုမြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျွန်တော်တို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
COA မြန်မာပိုင်းကြာသပတင်းနေနဲ့ခင်တိုက်ရိုက်ထုံးရင်းတဲ့အစီအစဉ်တွေကိုကြီးစုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီ။အခုဒုတိယပိုင်းနာရီဝက်မှာဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ကိုဗစ်ရောဂါပြင်းထန်တာနဲ့ပြရတော့အဲ့ဒီအဆုံးနဲ့နှလုံးကရှိရကြွက်သားလေးတွေအားနေပါရယ်နောက်ပြီးတော့ဒီခန္ဓာကိုယ်မှာမြင်ရတဲ့အခြားပေါ့နော်ဒီလက်မောင်းကြွက်သားပေါင်းကြွက်သားစသဖြင့်ဒီမှာရှိတဲ့ကြွက်သားတို့များတဲ့နေရာကြွက်သားတွေဆုံးရှုံးရတယ
်ဒါကတော့ဒီကိုဗစ်လူနာတွေအာဟာရဒီဖြစ်တင်းမှုဘိုင်းဆိုင်ရာနဲ့ပတ်သက်လို့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ဦးကျော်စန္ဒာရဲ့မြမရေးတုံးတက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။မြမနိုင်ငံပြည်ထနာနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းဝိုင်းကအခုအခါပိုပြီးအရေးတူရှိလာနေပါတယ်။အထူးသဖြင့်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်အိန္ဒိချင်းတရုတ်နဲ့အာဆီယံတို့ကစစ်ကောင်စီနဲ့NLD NUG တို့တွဲဆုံဆွေးနွေးပြီးငြိမ်းချမ်းစွာအဖြေရှာဖို့တိုက်တွန်းနေကြပါတယ်။ဒီလိုတိုက်တွန်းဖိအားပေးမှုတွေအတိုင်းလက်တွေ့ဖြစ်လာနိုင်ပါသလား။မြမရေးတက်ကြွလှုပ်ရှားသူတုံးသက်သူလည်းဖြစ်တဲ့ဒေါက်တာတင့်ဆွေနဲ့ဦးကျော်စန္ဒာတို့ဆွေးနွေးတုံးသက်ထားပါရရှင
်။ဒါဒေါက်တာတင့်ဆွေခင်ဗျာအခုမြန်မာနိုင်ငံအရေးဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာမှာတော်တော်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာပါတယ်။နိုင်ငံတကာကတော့နှစ်ဖက်ဆေးဆက်ဖြစ်ရှင်ရေးညီညာရေးလမ်းကြောင်းကိုပဲတိုက်တွန်းကြမယ်လို့ထင်ပါတယ်။နောက်ပြီးဆရာလည်းကြားမှာပါ။အမေရိကန်ကလည်းအာဆီယံအထူးကူစလဲကိုမြန်မာနိုင်ငံကိုအမြန်ဆုံးဆေလွှတ်ပါ။နောက်ပြီးတော့သူတို့ဆွေးနွေးဆေးဆက်တဲ့ကိစ္စကိုဆက်လက်ပြီးတော့ဖိအားပေးဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပထမဆုံးမေးချင်တာကဒီနိုင်ငံတကာရဲ့ဖိအားပေးတိုက်တွန်းမှုတွေဟာဘယ်လောက်ထိရောက်မှုရှိလာနိုင်တယ်လို့ထင်ပါလဲ။
နိုင်ငံတကာရဲ့ပုံပတ်သက်မှုနောက်ဆုံးပြောနေကြတဲ့အတိမတ်ပြုမှုဆိုတဲ့ကိစ္စတွေဟာမြန်မာနိုင်ငံပြည်ပင်ပြောင်းလဲရေးအတွက်အလွန်အရေးကြီးတဲ့အခန့်ကဏ္ဍကရှိတယ်လို့ကျွန်တော်ရှုမြင်ပါတယ်ခင်ဗျ။ဟုတ်ကဲ့
ဆိုတော့နိုင်ငံတကာကတော့အဓိကတွန်းမှာကတော့မြန်မာနိုင်ငံရဲ့ပြဿနာကိုဆွေးနွေးအဖြေရှာဖို့ပဲဖြစ်ပါလိမ့်မယ်။ဒီလိုပဲဖြစ်ဖို့လည်းပဲလူတိုင်းကတွေ့နေကြပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာဖြစ်နေတာကတော့မြန်မာနိုင်ငံမှာ NUG ကိုလူလာတဲ့အထူးသဖြင့် PDF ကလက်နက်ကင်တော်လှန်ရေးလုပ်မယ်ဆိုပြီးတော့ကြီးညာပါတယ် NUG သမ္မတကိုယ်တိုင်ကလည်းပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအထူးအရေးပေါ်ကြီးညာချက်ထုတ်ပြန်ပြီးတော့ဒါတွန်းလှန်တဲ့စစ်ပွဲဆင်နွှဲဖို့ဆိုပြီးတော့လှုံ့ဆော်ခဲ့ပါတယ်ဆိုဒီကြီးညာချက်ဒီနိုင်ငံတကာလူကြီးနေတဲ့စစ်ဆန်ညှိနှိုင်းအဖြေရှာရေးဆိုတဲ့တိုက်တွန်းမှုနဲ့ဒါနည်းဖီလာဆန်ကြီးများဖြစ်နေသလားတလန်းနေကြပါရဲ့လားဆရာ
အဲ့လိုမြင်ကြတာကြီးလဲကျွန်တော်တွေ့ရခင်ဗျအဲ့လိုပြညာလိုက်တဲ့တွေ့နိုင်ငံတကာကရှုမြင်မှုပြောင်းသွားနိုင်တယ်သို့မဟုတ်တချို့နိုင်ငံတွေကပြန်လဲစဉ်းစားလိမ့်မယ်ဆိုတဲ့အယူဆကလည်းတည်ရရှိပါတယ်ဒီနေရာမှာကျွန်တော်မြန်မာနိုင်ငံသားတယောက်အနေနဲ့မြင်တာကအဲ့လိုပဲဒီတွေ့ဆုံဆွေးနွေးရေးဆက်ဆက်ဖြစ်စီဆိုတဲ့ပြောဆိုလာတဲ့6လတာအတွင်းမှာရှိရောက်တာမရှိခဲ့အပြင်အသက်ကိုအိမ်စီးစဉ်ကြီးတည်ပြစီးတဲ့အခြေတော့ကများလွန်လာတဲ့ခါမှာခံရတဲ့လူတွေပကအီမိုရှင်ဆိုတဲ့စိတ်ဆူချားမှုကနေကြော်ပြီးတော့ဟိုစနစ်အခုခုပါရဲ့ခုမှတွန်းလာမှုကိုဟိုပြောင်းလဲလာကြတယ်NUG ကမကြီးများဂန်ကလေးကစလာတယ်အနည်းငယ် concept လို့ခေါ်တယ်အယူဆအရေးရအစ်တခုဟာဒီမနက်ကမှလနဲ့ချီပြီးပေါ်လာပါတယ်ပေါ်တဲ့အချိန်မှာ NUG ကအဲ့ဒါကိုတရားဝင်သဘောမျိုးပေါ့အတိမတ်ပြမှုသဘောမျိုးသူဆောင်ရွက်လာတဲ့သူမြင်ပါတယ်အဲ့လိုနိုင်ငံတကာကတော့ချစ်ချင်းပေါ့နော်ကိုညီညာရေးလို့ပြောမယ်တွေ့ဆုံဆွေးနွေးရေးပြောမယ်လူခွန်ရေးပြောမယ်အဲ့ဒါတကယ်နိုင်ငံကစံဆိုတဲ့တမူထမှုတွေရသူတို့ပြောကြတာပါဒါကပြည်မနိုင်ငံလို့သိတဲ့အင်းအားလဲအလွန်ချိနေတဲ့နိုင်ငံပေါ်မှာတော့တရုတ်ပေါ့နော်ဟိုတာလီဘန်လူကင်းစားကြသူတို့အများကြီးတတ်နိုင်တဲ့ကိစ္စမျိုးသို့တော့ကျွန်တော်တို့ဆွေးနွေးတယ်မြန်မာနိုင်ငံဆိုတော့ကနိုင်ငံတွေကအမြင်မှာတော့ကဒီစစ်စည်းနေတော့မဟုတ်ရရလည်းနဲ့ခုကနေပေါ်မှာအမြင်နေမတူကြဘူးလို့ကိုကျွန်တော်တွေ့ရှိပါတယ်ခင်ဗျဟုတ်ကဲ့
အညူကြီးအမျိုးသားညီညွတ်ရေးအစိုးရရဲ့ကြီးညာချက်အမှတ်၁
ဒီကလေးတွေဟာမြန်မာတက်မတော်ဗမာပြည်ကစစ်တပ်ဆရာကတော့ဒါပြည်သူအများပြောရင်သူကရဲရဲဆက်ဆက်ဒါတာဝန်အရသူတို့ဟာစက်ဖြတ်နှင်းနေတဲ့လူတွေဖြစ်တယ်ဆိုတော့ဒီလိုလူတွေနဲ့အဲ့ဒီကလေးတွေနှူးညံ့သိမ်မွေ့ပြီးတော့ပညာတတ်ကလေးတွေဘာမှစစ်ပညာလဲဖြစ်ဖြစ်မြောင်မြောင်သင်ကြားထားတာလဲမရှိဘူးလက်နဲ့ဆရာလဲပဲသူတို့ကောင်းကောင်းမမွန်စီတာမဟုတ်ဖ ೇನೆ အဲ့ဒါကိုသွားပြီးတရားခရာဒီကလေးတွေအတွက်ပို့ပြီးတော့ထိကနင်းနာစရာသာရှိမယ်တချို့ကလည်းပဲအတင်းမြောက်ပေးသလိုပဲလုပ်နေကြတယ်ဆရာကောမှန်ရဲ့လားခင်ဗျာသူတို့ရဲ့နောက်ကတွန်းပြနေကြတယ်ဆိုတဲ့ကိစ္စတွေပါပေါ့အဲ့ဒါတော့တရားမျှတာတဲ့ကိစ္စဖြစ်ပါရဲ့လားဆရာ
ဒီတကယ်ပညာသင်ရမယ်အရွယ်တွေရောဘာပဲဖြစ်ဖြစ်ဥစ္စာစီးပွားရှာရမယ်အရွယ်တွေရောအတက်အတက်တလန်းဆောင်ရွက်ကြမယ်အရွယ်လေးတွေကဟုတ်ရတဲ့အနေနဲ့လည်းနဲ့ဟိုကိုင်းတဲ့နေသုံးမဟုတ်ဟလာခုကတော်လာဘူးဟောင်းရနေကြတယ်ထောက်မှာပေးဆက်ရတဲ့အခုချိန်ကြီးเนาะဒါကျွန်တော်တို့ကြားသလောက်ကြည့်သလောက်ပဲရှိသေးတယ်ကျွန်တော်တို့ဟိုမီဒီယာတောင်မသိတဲ့နေ့လာဆုံးဖြူမှုတွေလည်းအသက်နဲ့ရောစ ကျွန်တော်တို့ရဲ့အတွက်ကောင်းပါတယ်ထောင်ပေါ်၈၈ကျောင်းသားတက်မလို့ဟိုပေါ်လာတာနဲ့တော့မတူတဲ့အနေထားပေါ့နော်ဟုတ်ပါတယ်တစ်ချိန်ထဲမှာစစ်တပ်ဟာလူရုပ်ရောင်ပြောသလိုပေါ့နော်အတုံးလုံးဘယ်လိုပြောပြောကမ္ဘာမှာရောဗမာနိုင်ငံရဲ့သမိုင်းမှာပါတခါမှနာမည်စုမရှိလောက်အောင်ဆိုးလွန်းလာတဲ့စစ်တပ်ကအခုပြည်သူလူထုကိုနှိမ်နှင်းနဲ့နီးရတာတကယ်ကို ပဲပဲဆက်ဆက်ရေးရဆက်ဆက်ဖြစ်နေတော့ကဟိုပြင်းနာခံတဲ့လူတွေကိုဟိုကျွန်တော်ကဟိုတော်တော်လေးစိတ်စိတ်မကောင်းတာပေါ့နော်နောက်ဒုတိယပိုင်းဖြစ်တယ်ဟိုဆိုရှယ်မီဒီယာတွေကနေပြီးတော့ပြောကြဆိုကြရေးကြတဲ့ပါကြတဲ့ဟာတွေကြောင့်မဖြစ်တင်တာတွေပိုဖြစ်တာတွေရှိတယ်လို့ကျွန်တော်တို့အခိုင်အမာယူဆတယ်မရေပြင်တာတွေမပြောတင်တာတွေအနိုင်ရှင်ရှုံးပြီးတီးပြီးပတ်စပ်ဖြစ်ပေါ့နော်အဖက်ကပြောန ပြောဆိုအတုံးလုံးတွေဟာပြည်သူလူထုခုနကျွန်တော်တို့ဟိုတံပိုးထားတဲ့လူတွေရဲ့အသက်ဘဝစီစဉ်ကိုပို့ပြီးတော့ဆိုးရည်တယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကိုလေကျွန်တော်အမြင်ကတော့အလေးအနက်ဟိုလေရက်တန်းကရက်တဲ့နေမှန်ကန်တဲ့ ပံပိုးကူညီမှုမျိုးတဲ့မပိုးတဲ့ဘူးအမားတွေမနော်စစ်တပ်ကဟိုတမ်းမြန်ထောက်လိုက်တမ်းမြန်ပုံစံနဲ့လောက်တာတပိုင်းနဲ့ကျွန်တော်မြင်ရတော့ကိုယ့်ဘက်ကကိုယ်ကလည်းအတော်ညံ့နေတဲ့အဲဟိုအမြင်နဲ့အရေးတွေပြောတွေကတော့ဟိုအနှုတ်သဘောဆိုတာအသက်တွေတော့အများကြီးပေးရတယ်လို့ယူဆတဲ့အတွက်ဒါတွေကိုကျွန်တော်တော့
လုံးဝရှုံချကန့်ကွက်တယ်ရက်စီကျမှာခင်ဗျာဟုတ်ကဲ့ဆရာနောက်တစ်ခုမေးကြဒါပေမဲ့အန်ယူဂျီရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်တို့ကသူတို့ကအစရတဲ့ပြောဥပါတယ်စေစားမိနိုင်ဖြေဖြေရှာရေးကိုလည်းသူတို့လူလာတာပဲဒါပေမဲ့စစ်တပ်ဘက်ကစစ်ကောင်စီဘက်ကသာတင်းခံနေတာဆိုတော့အခုခါမှာနိုင်ငံတကာကလည်းပဲဖိအားပေးလာမယ်နောက်ဆုံးကြားတဲ့သတင်းအရဆိုရင်ဆရာလေးကြားမှာပါ
တယုန်နဲ့အမေရိကန်တောင်မှဒီကိစ္စမှာပုံပြီးတော့စစ်ကောင်စီကိုတစ်ဖက်သက်ပန်ပို့တာမျိုးမလုပ်ဘူးဆိုတဲ့စကားကနေထွက်လာပါတယ်လက်တွေ့ရတော့ဘယ်လောက်ထိဖြစ်လာမလဲမသိသေးဘူးပေါ့ဒီစစ်ကောင်စီကတွဲဆုံဆွေးနွေးအဖြစ်ရှာဖို့ဖိအားပေးနိုင်လာလိမ့်မယ်လို့ဆရာမျှော်လင့်ပါသလားဆရာအနာသိမ့်ပြီးပြင်ရပိုင်းအတွက်မှာတယုန်နိုင်ငံရဲ့ကြီးညာချက်အဲ့မှာတွဲဆုံဆွေးနွေးရပါတယ်တစ် ကျွန်တော်တို့ရဲ့လာကလကနောက်ွယ်ကပြည်စုံဆွေးနွေးညီနိုင်မှုတွေကနေသဘောတူညီမှုတစ်ခုရတယ်လို့တကယ်အချင်းကြီးကဒီပလိုမက်ပြင်ကနေပြီးတော့ရေးလိုက်တဲ့ချက်ကလည်းအတော်အရေးကြီးတယ်။တနည်းအားဖြင့်ဒီကမ္ဘာမှာတကြွမကြွမြန်မာနဲ့တရုတ်နှစ်ခုကအရေးကြီးဆုံးဖြစ်တယ်။အဲ့တော့သူတို့ကလည်းတွဲစုံဆွေးနွေးလမ်းကြောင်းကိုဆက်ပြောနေတယ်။အဖေလည်းလို့ပြောလို့ကျူးလာတာပေါ့ခုဒီမအောင်မြင်ဘူး။ ဒီလောက်ဆိုရင်စစ်တပ်အပေါ်မှာနိုင်ငံတကာကအမြင်တွေဟာပို့ပြီးတော့အနှုတ်သဘောဖြစ်စီပြီးတော့အဲသူတို့အတွက်အလားအလာမကောင်းတဲ့လမ်းကြောင်းမျိုးကိုဥတည်လာသလားလို့ဟိုကျွန်တော်တော့အလိုယူဆပါတယ
်ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါမကြာခင်မှာတော့နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြထားတဲ့ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရမှာပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြမဝါဒအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube set 70p Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။ COVID လူနာတွေမှာ၃ရက်နဲ့အထက်အာဟာရမပြည့်ညီတာမျိုးဖြစ်လာပြီးဆိုရင်အဟာရပိုင်းဆိုင်ရာဖြစ်တင်းမှုတွေကိုဂရုတစိုက်လှုပ်ဆောင်ပေးဖို့လိုတဲ့အကြောင်းဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ထားပါရရှင
်ကိုဗစ်ဖြစ်တဲ့အချိန်မှာအဆုတ်နဲ့နှလုံးကကျွတ်သားတွေပါဝင်ခန္ဓာကိုယ်ထဲမှာရှိတဲ့ကျွတ်သားတွေအားနည်းသွားလေးရှိပါတယ် COVID ဖြစ်နေတဲ့အချိန်မှာကိုလေးတင်ကြဆင်းသွားပြီးခနာကိုအနှက်မှာရှိတဲ့ချက်သားတွေကလည်းအားနေသွားတယ်ဆိုရင်နလန်ထလာကိုပိုပြီးကြာမြင့်နေနိုင်တယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာဆင်းရဲတင်ကပြောပါတယ်
။ COVID ရောဂါပြင်းထန်တာနဲ့ပြတော့အဲ့ဒီအဆုံးနဲ့နှလုံးကရှိတဲ့ချက်သားလေးတွေအားနေသွားတယ်။နောက်ပြီးတော့ဒီခနာကိုမှာမြင်ရတဲ့အခြားပေါ့နော်ဒီလက်မောင်းချက်သားပေါင်းချက်သားစသဖြင့်ဒီမှာရှိတဲ့ချက်သားတူများတဲ့နေရာချက်သားတွေဆုံးရှုံးသွားတယ်။ဆုံးရှုံးသွားတယ်နောက်ဆက်တွဲဆိုးကျိုးကတော့ခနာကိုမှာနှုံးနဲ့အားမရှိဘူး။နောက်အသက်ရှူလမ်းကြောင်းကချက်သားတွေဆုံးရှုံးသွားတယ်တော့လူနာတွေကအသက်ရှူရတာပိုခက်တယ်မောတယ်ပေါ့နော်။နောက်ပြီးတော့ခုနကပြောသလိုပဲသူကဒီတပတ်ဆယ်ရက်အတွင်းမှာမစားနိုင်ကြ။ဒါပေမဲ့ဟိုဒီမစားနိုင်တော့ကိုလေးချိန်ကြတာအသားတက်တဲ့ခုရယ်ဆုံးရှုံးသွားလို့လားဆိုတော့မဟုတ်ဘူးပေါ့နော်။လူနာတွေကအမှန်တမ်းပြောရရင်တနေ့တာမှဆိုရင်သူစားရမယ်ဒီအင်အားတက်အသားတက်နဲ့အစီတက်ဆိုသူအချိုးစားနေသူရှိတယ်ပေါ့နော်။အဲ့ဒါတွေအားလုံးသူတို့ကစားတာနည်းသွားတဲ့အတွက်ကြောင့်သူကကိုလေးချိန်ကြသွားဖြစ်တယ်ပေါ့နော်။အဲအသားတက်တဲ့ခုရယ်ကွက်နေသွားလို့ကိုလေးချိန်ကြသွားတော့မဟုတ်ပါဘူး။သူကဒီ၃ခုလုံးနေသွားလို့ပေါ့နော်။အဓိကပြောရရင်ဒီပုံမှန်စားနေကြအစာအုပ်စု၃ခုလုံးညော့နေသွားရတော့ကြောင့်ကိုလေးချိန်ကြသွားဖြစ်ပါတယ်။ဒါပေမဲ့ကိုလေးချိန်ကြသွားတဲ့အထဲမှာမှသူကအစီကြသွားလားအသားကြသွားလားမမလားပြန်ပြီးတော့ဘာလို့ကြည့်လဲဆိုရင်အသားတက်စားတာနည်းတယ်ဆိုရင်ခန္ဓာကိုယ်မှာကျွတ်သားတွေပုံပြီးဆုံးရှုံးသွားတယ်ပေါ့နော်အဲ့တော့ကိုယ်လေးချိန်ကြရတဲ့သူတို့ကျွတ်သားဆုံးရှုံးတာများတာနှစ်ခုပေါင်းသွားပြီဆိုရင်လူနာတွေကဒီနလန်ထတာပုံပြီးတော့ကြာရယ်အဲဒီဆိုးကျိုးတွေပူကြာရယ်ပေါ့နော်နောက်ဆက်တွဲဆိုးကျိုးတွေပူကြာရယ်လို့သူတွေတနာတွေမှာတွေ့ရှိထားပါတယ်ဆေးရုံတက်နေတဲ့လူနာတွေဆိုရင်ပေါ့နော်လူနာတွေရဲ့ကိုယ်လေးချိန်ကိုဆက်မှတော့တိုင်းတာလိုက်ပြီးတဲ့အခါမှာသူတို့ရဲ့ခန္ဓာကိုယ်အလိုက်လိုအပ်တာတွေပေးရယ်ပေါ့နော်ဥမာဟိုဆေးကျိုးရှိတဲ့လူဆိုရင်တနေ့ကိုဘယ်လောက်ပေါ့အဲကိုယ်လေးချိန်50 kg ရှိရင်ဘယ်လောက်စသဖြင့်သူကွဲပြားမှုလေးရှိရပေါ့နော်အထူးသဖြင့်အဲ့လိုမျိုးနာတာရှည်ရောက်ကယောဂလူနာတွေရောက်ကစေးနေတဲ့လူနာတွေပါဆိုရင်သူတို့ကအသားတက်ကိုထိန်းစားရတာမျိုးမှားထားတဲ့လူနာတွေရှိရပေါ့နော်အဲ့လိုလူနာတွေဆိုရင်တော့သူတို့ရဲ့ကိုယ်လေးချိန်လိုက်ပြီးတွက်ပါတယ်တွက်တော့မြန်မာလူမျိုးတွေမှာဆိုရင်ကိုယ်လေးချိန်ဟိုအမျိုးသမီးတွေမှာဆိုရင်ပေါ့နော်ခံမှန်းကိုယ်လေးချိန်ကအဲပေါင်120အနေပေါင်150လောက်ထိဟိုဒါ average ဖြစ်သတ်မှတ်ထားရပေါ့နော်အမျိုးသားတွေမှာဆိုရင်130အနေ180ဒီ average သတ်မှတ်ထားရအဲ့တော့အဲ့ကြားထဲကကိုယ်လေးချိန်ကိုအသားတက်ပြန်တွက်ကြည့်လိုက်မယ်ဆိုရင်တနေ့ကိုအနည်းဆုံးဟိုနေကောင်းချမ်းမာနေရဆိုရင်30သားကနေ15ချက်သားလောက်စားပေးဖို့လိုတယ်တကယ်လို့ခုနကပြောတဲ့ယောဂအခန်းကြီးရှိတဲ့အတွက်ကြောင့်အသားတက်ကိုလျှော့ထားရတဲ့လူနိုင်ပါဆိုရင်6ချက်သားကနေ8ချက်သားလောက်စားပေးဖို့လိုတယ်ပေါ့နော်အဲအသားမျိုးစားပေါ်လိုက်ပြီးတော့သူကကွာသွားမှရှိဘူးပေါ့ဆိုလိုတဲ့ဘောကချက်သားမလို့ပူစားရမယ်အဲစိတ်သားမလို့ယော့စားရမယ်အဲ့လိုတော့မရှိဘူးအသားအားလုံးမှာပါတဲ့ပရိုတင်းပမာဏကြီးကတစ်မျိုးနဲ့တစ်မျိုးအရင်မကွာဘူးပေါ့အဲ့တော့အဲခြုံပြောရမယ်ဆိုရင်ဘဲသားပဲစားစားအဲနေကောင်းနေရဲ့ဒီအဒေါ့ဒီမှာဆိုရင်30ကနေ15ချက်သားလောက်စားပေးရမယ်။ထိန်းထားရတဲ့လူတွေမှာဆိုရင်6ချက်သားနေ8ချက်သားလောက်စားပေးဖို့အကျံပြုချင်ပါတယ်
။ COVID လူနာတွေမှာအသားဓာတ်အပါဝင်တစ်နေ့တာလိုအပ်တဲ့အာဟာရဓာတ်တွေလုံလောက်အောင်ဖြည့်ဆည်းပေးထားမယ်ဆိုရင်နောက်ဆက်တဲ့ဆိုးကျိုးတွေတိတိတသားယုံနေသွားတယ်လို့သိရပါတယ်။ COVID လူနာတွေအနေနဲ့၃ရက်နဲ့အထက်အာဟာရမပြည့်မီတာမျိုးဖြစ်လာပြီဆိုရင်အာဟာရပိုင်းဆိုင်ရာဖြည့်တင်းမှုကိုကယ်ဆယ်လုပ်ဆောင်ပေးဖို့လိုတယ်လို့ဒါသမီးအစဉ်ကအခုလိုပြောပါရယ်
အဓိကတော့ဒီယောဂရဲ့ပုံစံဟောပါတော့အသားတက်ပြေပြေဝဝရဖို့လိုတယ်နောက်အင်အားတက်ပြေပြေဝဝရဖို့လိုတယ်အဲ့ခါကျတော့လူနာတွေပြုစုဆောင်ရှောက်နေတဲ့ကဲကဲပါအနေနဲ့ပဲဖြစ်ဖြစ်ပေါ့နော်ဒီ medical person တွေအနေနဲ့ပဲဖြစ်ဖြစ်လူနာတွေမှာတကယ်လို့အာဟာရမပြည့်နေတာမျိုး၃ရက်ထက်ဖြစ်လာမယ်ဆိုရင်နည်းနည်းဒီပို့ပြီးတော့ပေါ့နော်ဒီအာဟာရပိုင်းဆိုင်ရာဖြည့်တင်းမှုအရုံစိုက်ပြီးတော့ဖြည့်တင်းပေးဖို့လိုပါရယ်အဲဒီလိုဖြည့်တင်းပေးရနေတာမှာဆိုရင်အရင်ဆုံးစဉ်းစားရမှာတော့ခုနကပြောသလို oral ပေါ့နော်ပါးစပ်ကစားတဲ့ဒီအမျိုးအစားအရင်ဆုံးစစဉ်းစားဖို့လိုပါရယ်စင်စားရနေရမှာလေအသားတက်ကိုအတက်နိုင်ဆုံးဖြည့်တင်းဖို့တော့ခုနကလိုဆန်ကျုပ်တွေတဲ့ဟိုအသားပြုတ်ရေရောတာမျိုးအသားရေကိုချိတ်ပေါင်းပြီးတော့ထည့်ရမျိုးပေါ့နော်ဒါမျိုးလေးလုပ်ပေးလို့ရတယ်အာဟာရဖြော်ရည်တွေတိုက်ပေးလို့ရတယ်ဒါမှလူနာ3ရက်4ရက်လောက်ထိအစားမဝင်ဆိုရင်တော့ဖြစ်တာခဏပေါ့နော်နှာခေါင်းပိုက်ထည့်ရမျိုးပေါ့ temporary ဒီ tube feeding လိုမျိုးရွေးချယ်တင်ပါတယ်အဲ့လိုရွေးချယ်နေရမှာလေဒါလူနာကိုတခြားလေးရှင်းပြပြီးတော့ပေါ့နော်ဟိုဒါခေတ္တခဏပဲထင်မယ်၄-၅ရက်လောက်နေလူနာပြန်စားနိုင်ပြန်ထုတ်ပေးမယ်စသဖြင့်ပေါ့နော်အဲ့လိုမျိုးလေးဟိုလူနာနဲ့လူနာရှင်နဲ့ဒါမျိုးလေးတွေအကျံပြုပေးတာမျိုးလုပ်ပေးတင်ပါတယ်နောက်ဆုံးလူနာတကယ်လို့ဒီပါးစပ်ကလုံးဝမစားနိုင်တဲ့လူနာပါဆိုလဲသွေးကြောအနေတစ်ဆင့်ပေါ့နော်အသားဓာတ်အဆီဓာတ်ကစီဓာတ်စားရီကိုအချိန်နဲ့တပြေးညီဖြည့်ပေးဖို့လိုရဲလို့အကျံပြုချင်ပါတ
ယ် COVID လူနာတွေမှာ၃ရက်နဲ့အထက်အာဟာရမပြည့်မီတာမျိုးဖြစ်လာပြီဆိုရင်အာဟာရပိုင်းဆိုင်ရာဖြည့်တင်းမှုတွေကိုကယ်ဆယ်လုပ်ဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ကတော့
ဒေါက်တာတန့်စော်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။ကြာသပတေးလေးနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ။
အမေရိကန်မှာကျင်းပတဲ့ US Open Tennis ပြိုင်ပွဲမှာတော့ချန်ပီယံသစ်တွေထွက်ပေါ်လာခဲ့ပါတယ်။
European Tennis Prime Boy, Dow Song Bodu Bego, figure as a Nina, Tenning Nini Mazaki Dabido, Mudaba Mayo, Mudmi Dujima Maba, Chamian City, Topola Geraba. Seneca Mudmi Dujan Pine, Bolu Gejaragaro, Pradinga at the session at Ue, Emma Radu Kane, Kaneda got the Sakuni Ue, Little Fernandez to Chibari. Dinegaro Nebong Yazo are doing the child finally net, Matura Tujamu, Shige, Bido, Dinega, Pramatakugaro. သူတို့နှစ်ယောက်စလုံးဟာဒီပြိုင်ပွဲမှာစီးတဲ့အဆင့်သတ်မှတ်ခြင်းခံရတဲ့သူတွေမဟုတ်ပဲလက်ရည်စစ်ပွဲကနေကစားပြီးတက်လာတာကြောင့် ชาราปูวา9ปีแล้วตะกอนเนี่ยอาจารย์มาเซจอตัดดิเดะก็ปฐมาซงปูซวยดาဖြစ်ပါတယ်ဒါပြင်နောက်ထပ်ထူးခြားတာတစ်ခုကတော့နှစ်ယောက်စလုံးဟာအာရှသွေးစက်ကြတာဖြစ်ပြီးရာဒူကာနိုရဲ့အမေကတရုတ်နိုင်ငံကဖြစ်ပြီးတော့ဖာနန်နက်ရဲ့အမေကတော့ဖိလစ်ပိုင်နယ်ပွားကနေဒါနိုင်ငံသူဖြစ်ပါတယ်ဖိုင်နယ်မှာတော့ရာဒူကာနိုကဖာနန်နက်ကိုခြောက်လေးခြောက်သုံးနဲ့နှစ်ပွဲပြတ်နိုင်ပြီးတော့
အခုလိုနှစ်ပွဲပြတ်နိုင်လိုက်တာကြောင့်သူဟာလက်ရည်စစ်ပွဲတွေကနေစပြီးတော့ပြိုင်ပွဲလျှောက်10ပွဲကစားတာမှာဆက်လို့ခေါ်တဲ့ပွဲကြီးတစ်ပွဲမှမရှုံးဘဲအနိုင်ရသူဖြစ်လဲမှတ်တမ်းတင်လိုက်ပါတယ်ရာဒူကာနူဟာဒီပွဲနိုင်လိုက်တဲ့အတွက်အဆုကျေးငွေဖြစ်နဲ့အမေရိကန်ဒေါ်လာ ဂျိုကိုဗစ်အနေနဲ့ဒီပွဲနိုင်ရင်ကိုရီးယားဂရန်ဒ်စလမ်လို့ခေါ်တဲ့တနည်းအတွင်းဂရန်ဒ်စလမ်စုဖလားလေးခုစလုံးကိုရတဲ့သူဖြစ်မှတ်တမ်းဝင်သွားမှာဖြစ်သလိုဂရန်ဒ်စလမ်ချန်ပီယံစု26တကြိမ်နဲ့လည်းမျိုးသားပတ်မှာအများဆုံးရတဲ့သူဖြစ်လာမှာပါဒါပေမဲ့တနည်းငွေနေနေကဖိုင်နယ်ကစားကြတဲ့အခါမှာတော့မန်ဒီယက်ဒက်ကဂျိုကိုဗစ်ကိုချောက်လေးနဲ့3ပွဲပြတ်နိုင်ပြီးတော့ပိုဆွဲသ
Pitalo, Panamazo, Queslam, Superla, Chibare. Djokovic, Adrogara, Dibwe, Shunglai, Jonah, Jonge, Korea, Grand Slam, Bojabu, Amet, Pedagad, Lu, Grand Slam, Superlago, Nasa, Jamie, Yone, Amuda, Vama, Amyazo, Sanjay, Tinaimu, Pisagale, DJ, Malello, Togavare. Korea Grand Slam Go, Amuda, Vama, Nelso, and Jane, and Nayagaragara, Australia, Nanganga, Rod Lever, Chibio, Tonga, Chosa, Kugunega, Yahagarava. Puebi Mara, Djokovic, Dunin, Dibwe, Shono, Savior, Kerima, DJ Ma, Grand Slam Champion, Pitai Sonduga, Mavieta Pites, so we are cheat you like me. Suga, find a woman, Dugazara, Ha, Papa Ma, Bowman, Dangazana, and Yamashibe, Bowman Taku, Nyani, so we are pure logabari. Mavieta Gara, Dua, Dibwe, Ma, Djokovic, Nibio, Patamazo, Grand Slam Sugo, Yala, Bime, Djokovic, Tennis, the Mighty Shama, Akongo, Kazama Pites, so we are nothing, Abbe, we are cheat you pure so dogabari. Gulalazema, Djokovic, Federer, and Nadalo, Tonga, Slonha, Grand Slam, Superlago, Chain of Steady Net, Mudabama, Miazon, Bosweta, Pibare. A Guso and Durama, Djokovic, Tonga Lee, Nadalga, Tonga, Federaga, Lee, the Chief, Hitaja, Turo, Balauti, Sabido, Kazan, I may, Baduga, Grand Slam, Puerigo, Tabu, Suevido, Miazon, Sanya, Timle, Suragale, Same one, Zazialo, Pioma, Pibare. Damele now by Madurega, Badube, Miazon, Sanjay, and the Pibazi. A good Natana US Open Garo, Lunega Zazamari, and Nayado Raja, Janzi De, on Wellue, Joama Pibarek, Mia. Long the name Bamara, Man United Simu, Cristiano Ronaldo Ha, Man United Dudia Jane, Boyuda Mabe, Nago Tungevare. Now you got a Piami Sandinate or Chabi and now Sunny Niga at the end of Panama's own change, Ma. You got so good to go to Emilio. Anyway, old Trafford praise that is Shima on where Kangevare. Dibema, man, you got so good, they go to go net, Naimare. Panama might be gone, ni, wedding, little Tommy Ma, when go to get the loo, you got so got Chiba go to me at Chimale. Man, you then shake up your Usaun and on Chelsea Dominema. Do what do they are good, don't be Nangevare. Ronaldo Garo, Dibema Dunin, the Golden Moon, your man Tavi met, the Golden I bought Tito, your Limataga, Busso beat up, where we map, your body. Ronaldo, yeah, Dudia Jane, Bodra, Zadore, Chizone, but the B, Nice.
Of course, everyone when they come into the team, they have to introduce themselves. So.
Durain theo yalla le kama duro a duro mei se ya baare. Ani kama durain aro di jema di baare. Tame nezo no tuva di sura o kuti doa ja baare. Kranti le dai chano jema chini diga jango lolo se ja chini ra ba. Sungere se ya duo ko sajo chola bigre ga pita diga tuke ru bioni ja ra ba. Tane du tu boma thare bioni ja diga le miayi ba. Tu tu bi di ne gzare den boma yo.
ตู้บ่มาก็อ้ายญ่อลิ้นท้านี่จ๋าล่ะวะทีญ่อลิ้นจัดนี่กูตู้เบิกก็ผีซี้နိုင်แก่บาเลยวีเดนเวทติ้งออลอาร์ลาสต์สเตทัสไลฟ์เนี่ยเมย์บริดเดอร์นี่ก็เลยโรนัลโดอะเต็งโกเปลี่ยนลาได้ด้วยตอเล้กูเปลี่ยนนี่จ๋าพี่တော့สนีนี้ก็นิวคาสเซิลเนี่ยป่วยมาตู้กะซาราโกก้วยมากูไรไม่จีบุ่ดด้วยไส้ดุษาหนีแก่จ๋าบาเลยโรนัลโดก็တော့ตู้แมนยูโกเปลี่ยนเปียงลาล่ะฮะ အတင်းတဲ့သူစူဖလာတွေထပ်ယူပြီးနောက်ထပ်အောင်မြင်မှုတွေရဖို့အတွက်ဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်။ရိုနယ်ဒိုကပြီးခဲ့တဲ့သတင်းပတ်မှာပဲနိုင်ငံတကာပွဲတွေမှာ126ဂိုးနဲ့ဂိုးများဆုံးသွင်းတဲ့သူဖြစ်ခင်းတဲ့စံချိန်တင်လိုက်ပြီးတဲ့နောက်မက်ဆီကလည်းပီလီယက်စံချိန်ကိုကျော်ပြီးတော့နိုင်ငံတကာပွဲတွေမှာတောင်အမေရိကတိုက်ကဂိုးများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်။ပြီးခဲ့တဲ့ ကိုသွင်းခဲ့တာပါဒါကြောင့်သူဟာစုစုပေါင်း89ခုနဲ့နိုင်ငံတကာပွဲတွေမှာပီလီထက်ကျော်ပြီးတော့အမေရိကတိုက်မှာဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်ပီလီကတော့ဘရာဇီလ်အတွက်89ဂိုးသွင်းပေးခဲ့တာပါမက်ဆီအခုနှစ်မှာကျင်းပတဲ့ကိုပါအမေရိကဖလားမှာဘူးဆွဲခဲ့တာကြောင့်အာဂျင်တီးနားအသင်းနဲ့သူစုဖလားရဖို့အိမ်မက်လည်းပြည့်သွားခဲ့တယ်ဆိုတာသင်ကြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ဒါကတော့တပတ်အတွင်းနိုင်ငံတကာအားကစားသတင်းတွေကိုစုစည်းတင်ပြနေတဲ့ကိုရနိုင်ရဲ့အားကစားကဏ္ဍပါရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကတင်ဆက်မှာပ
ါဩစတြေးလျနိုင်ငံမှာနျူကလ িয়ার စွမ်းအင်တို့ရေငုပ်သင်္ဘောတပ်ဖွဲ့တိစောက်ရေးအတွက်အမေရိကန်နဲ့ဗြိတိန်တို့ကကူညီမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်အင်ဒိုပစိဖိတ်ဒေသမှာလွန်ကျော်ရေးပူးပေါင်းဆောင်ရွက်မဲ့အစီအစဉ်ကိုသုံးနိုင်ငံခေါင်းဆောင်တွေဗိုလ်ထုနေ့ကကြေညာရမှာပြောဆိုသွားတာပါအာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံရေးအတွင်းကူပြောင်းရေးအတွက်ညှိနှိုင်းနေချိန်မှာကဘူးမျိုးတော်ကိုမသိမ်းဖို့တာလီဘန်တွေနဲ့အောက်ဂုလလယ်ပိုင်းမှာသဘောတူညီချက်ရခဲ့ပေမဲ့တမန်အရွက်ကန်ဒီနိုင်ငံကထွက်ပြေးသွားတဲ့အတွက်အစီအစဉ်ပြတ်ခဲ့ရတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ညီညွတ်ရေးထုတ်ကူစေကပြောဆိုလိုက်ပါတယ်။အောက်ဂုလ15ရက်နေ့ကတာလီဘန်တွေကဘူးမျိုးတော်ကိုမသိမ်းခင်နိုင်ပိုင်းလိုမှာပဲနှစ်ပတ်ကြာဆိုင်းငံ့ကာလအတွက်ညှိနှိုင်းသဘောတူညီချက်ရခဲ့တဲ့အကြောင်းအာဖဂန်ဘဝအမေရိကန်ထုတ်ကူစေဇမေးခါလီဇက်က Financial Times လင်းထဏနဲ့မင်းမြန်ရမှာပြောဆိုလိုက်တာပါ။မြောက်ကိုရီးယားကတာလိုဖြစ်မစ်ဆိုင်းတုံးချီနှစ်စင်းကိုဗိုလ်ထုနေ့ကစမ်းသပ်ပစ်ခတ်လိုက်ပါတယ်ဒီစမ်းသပ်ပစ်ခတ်မှုဟာတပတ်အတွင်းမှာဒုတိယအကြိမ်လည်းဖြစ်ပါတယ်ပြစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးချီဟာမိုင်ငါရနီပါလောက်အကွာအဝေးကိုရောက်ခဲ့တယ်လို့လည်းအကဲခတ်တွေကပြောဆိုခဲ့ကြပါတယ်မကြာခင်ဖြတ်ချီရောမဲ့စာအုပ်တင်မှာဖော်ပြချက်တွေကြောင့်အမေရိကန်ပူးတွဲစီယူစီချုပ်များအုပ်ထဗိုလ်ချုပ်ကြီးမတ်မိုင်လီကိုရာထူးကနှုတ်ထွက်ဖို့တောင်းဆိုနေရတယ်ကိုသမ္မတအင်ပြူတော်ကဗိုလ်ထုနေ့မှာကောက်ွယ်ပြောဆိုလိုက်ပါတယ်ဝါရှင်တန်ပို့စ်သတင်းစာဆရာကြီးဖြစ်တဲ့ဘော့ဘ်ဝူဒ်ဝါနဲ့ရောဘတ်ကော့စတာတို့ပူးတွဲရေးသားပြီးအန်ဒီယဲလိုခေါင်းစဉ်ပေးထားတဲ့စာအုပ်တင်မှာတော့သမ္မတဟောက်တွန်နဲ့ထရန့်တာဝန်တက်တန်းကုံဆုံးကနေမှတိုက်ခိုက်ဖို့အမိန့်တစ်စုံတရားပေးလာခဲ့မယ်ဆိုရင်သူ့ခွင့်ပြုချက်ရယူဖို့စစ်ဖက်ဆိုင်ရာအကြီးအကဲရရှိဖို့ဗိုလ်ချုပ်ကြီးမိုင်လီကပြောဆိုထားတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်
ကိုအောင်လင်ဦးပါရှင်သတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါကြာသာပတိတိနနက်ခင် VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာပါစောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ Kelvin ဖောင်လာပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းစီစဉ်ကတင်ဆက်တဲ့စီစဉ်အားလုံးကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးအသွေးကနေကင်းဝေးကြပါစီရှင်။
This program has come to you from